Welcome to the Voice of America in Burmese.
မင်္ဂလာနေ့နေ့ကမှာသောရရှိနေတနေ့တာမောပန်းပြေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလှိုင်းလိုမီတာ16.25ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအမေရိကန်ပြည်အောင်စုမှာမနက်ဖြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အများသမ္မတလောင်းတွေအကြိမ်နဲ့မဲဆွဲစီရင်လှုပ်ရှားနေကြပါတယ်ဆီးရီးယားနိုင်ငံရက်ကာမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လဲသိမ်းယူဖို့ဆီးရီးယားကခတ်တပ်ဖွဲ့တွေထိုးစစ်ဆင်နေတယ်လို့ယူရက်နိုင်ငံမိုဆူးမြို့မှာလည်းမြို့သိမ်းတိုက်ပွဲဆက်လက်ဆင်နွှဲနေပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်တိုင်းနဲ့အတူပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာရွေးကောက်ပွဲဝင်နေကြတဲ့အမေရိကန်သမ္မတလောင်းတွေမဲဆွဲစီရင်မှုတပြန်တည်းထဲမှာပဲအခြားအစိုးရအေဂျင်စီနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိနေပါလဲ
And the whole idea of the transition is to maintain that stability.
Washington Georgetown တက္ကသိုလ်ကပညာရှင်တို့သုံးသပ်ပြောဆိုသွားတာပါဒီကြောင့်သတင်းတွေပြီးတင်ဆက်ပေးမှာဖြစ်တယ်လို့အမေရိကန်သမ္မတလောင်းနှစ်ဦးရဲ့ဒီဘဝအမှတ်တမ်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့နောက်မှာတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ပြသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်သူ့မှာမနက်ဖြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှသမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့နှစ်ဦးဟာသူတို့သမ္မတအဖြစ်ရွေးခံရဖို့မှာအရေးကြီးနေတဲ့ဒီဘယ်သူအပြတ်နိုင်မယ်ဆိုတာကိုခံမရခက်တဲ့ပြည်နယ်တွေမှာဒီနေ့မဲဆွဲစီရင်ကြဖို့ရှိပါတယ်တနစ်ခွဲကြမဲဆွဲလှုပ်ရှားခဲ့ကြပြီးတဲ့နောက်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးနေ့အထိသမ္မတလောင်းနှစ်ဦးအကြိမ်နဲ့ရှင်းပြနေကြတာပါဒီမိုကရက်တစ်သမ္မတလောင်းဟယ်လာရီကလင်တန်ဒီကနေ့ဒီမစ်ရှိဂန်မြောက်ကာရိုလိုင်းနာနဲ့ပက်ဆာဗေးနီးယားပြည်နယ်တွေမှာမဲဆွဲစီရင်ဖို့စီစဉ်ထားပါတယ်ဖီလာဒဲဖီးယားမြို့မှာညနေပိုင်းလုံးမဲ့လူလူစုဝေးပွဲကိုတော့ခင်မုန်းဖြစ်သူဘီကလင်တန်အပြင်သမ္မတဒီဘရက်အိုဘားမားနဲ့သမ္မတဂရောမစ်ရှယ်အိုဘားမားတို့လည်းတက်ရောက်ကြမှာပါ Republican သမ္မတလောင်းထရမ့်ကတော့ဖလော်ရီဒါမြောက်ကာရိုလိုင်းနာပက်ဆာဗေးနီးယားနဲ့နယူးဟမ်ပ်ရှားပြည်နယ်တွေမှာဒီကနေ့မဲဆွဲစီရင်ပွဲတွေလုပ်ပါလိမ့်မယ်အခုလိုသမ္မတလောင်းနှစ်ဦးအကြိမ်နဲ့ရှင်းပြနေကြတဲ့အချိန်ဒီပါတီချင်းတည်းရဲ့စလုံးရဲ့ရွေးကောက်ပွဲညဆွေးပွဲတွေကျင်းပဖို့စီစဉ်ထားတဲ့နယူးယောက်မြို့မှာတော့တနင်္ဂနွေနေ့ကစပြီးလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။မဲယုံတွေမှာမဲလာပေးတဲ့သူတွေကိုအနောက်ရှက်ပေးတာတွေထရမ့်အနိုင်မရဘူးဆိုရင်စူပူအုပ်ကြွမယ်ဆိုတဲ့ထရမ့်ကိုထောက်ခံသူတွေရဲ့ချိတ်ချောက်ပြောဆိုထားတာတွေရှိတဲ့တစ်ချိန်တည်းမှာအယ်ခိုင်ဒါစစ်သွေးကြွအဖွဲ့ကလည်းရွေးကောက်ပွဲမတိုင်ခင်မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့ဆိုတဲ့ထောက်လိုက်ရေးသတင်းတွေကြောင့်ဖက်ဒရယ်နဲ့ဒီပြည်နယ်ဆွေးရတာဝန်ရှိသူတွေကလုံခြုံရေးကိုအထူးစောင့်ကြည့်နေကြတာပါ။အကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတဲ့နေရာတွေထဲမှာနယူးယောက်၊ဗာဂျီးနီးယားနဲ့တက်ဆက်စ်ပြည်နယ်တွေပါဝင်တယ်လို့ဆိုရတာဝန်ရှိသူတွေကပြောပါရယ်ရှင်
။အမေရိကန်ရဲ့လေကြောင်းပစ်ကူတွေနဲ့ဆေးအကြံပေးမှုတွေရထားတဲ့ဆီးရီးယားနိုင်ငံကကတ်စ်တပ်ဖွဲ့တွေက IS Islamic စစ်သွေးကြွတွေရဲ့အမာခံနယ်မြေရက်ကန်မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္ဂနွေနေ့ကထိုးစစ်တွေစတင်လိုက်ပါရယ်။ IS တပ်တွေဆီးရီးယားနိုင်ငံတပ်တွေကဆီးရီးယားနိုင်ငံမြောက်ပိုင်းကရက်ကန်မြို့ကို2014ခုနှစ်မှာသိမ်းယူခဲ့ပြီးတော့သူတို့ရဲ့အဓိကဘိုးဌာနချုပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ Syria Democratic အင်အားစု SDF ကဒီစစ်စင်ရေးကိုတနင်္ဂနွေနေ့မှာစတင်တယ်လို့ကြေညာပါတယ်။ SDF အဖွဲ့တွေဟာဒီစစ်စင်ရေးအတွင်းအမေရိကန်ရဲ့လေကြောင်းအကူအညီတွေကိုရရှိသွားမှာဖြစ်တယ်လို့လည်း IS စင်ရေးကိုတာဝန်ယူထားတဲ့အမေရိကန်တန်ကိုယ်စားလှယ်ကပြောပါတယ်။ Regular စစ်စင်ရေးကိုတဆင်ချင်းစီလုပ်သွားမှာဖြစ်ပါတယ်။ဆက်သွယ်ရေးဖြတ်တောက်တဲ့အဆင့်ကိုဒီကနေ့စတင်ပြီးအဲ့ဒီနောက်တော့ ISD ကို record မြို့ကနေအပီးတိုင်တိုက်ထုတ်နိုင်ဖို့အတွက်နောက်ဆက်တွဲအဆင့်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့တန်ကိုစလဲ Brett Magger ကအမန်မြို့အမေရိကန်တန်ယုံကနေပြောပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ဟာတူရကီစစ်ဦးစီးချုပ်များအဖွဲ့အကြီးအကဲဗိုလ်ချုပ်ကြီး Hulusi Akar အပါအဝင်တူရကီစစ်ဦးစီးချုပ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အခုအသစ်စတင်လိုက်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့ Magger ကပြောပါတယ်ခင်ဗျာ။
ဤရက်နိုင်ငံဘရှိကာမျိုးကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့အတွက်ခတ်လက်နက်ကိုင်တပ်ဖွဲ့တွေဒီကနေ့စတင်ထိုးစစ်ဆင်နေပါတယ်ခတ်ဖက်ရှမာကတပ်ဖွဲ့တွေဟာမျိုးရင်းကိုထိုးဖောက်မဝင်ရောက်ခင်ဒေသပတ်တွေနဲ့ချီပြီးတော့မျိုးတဝိုက်ကိုဝန်းရံနေရယူခဲ့ကြတာပါဘရှိကာမျိုးအတွင်းမှာအာရစစ်သွေးကြွအဖွဲ့ဝင်100လောက်ရှိနေနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းဖက်ရှမာကတပ်ဖွဲ့ဒုတိယဗိုလ်မှူးကြီးဆဖင်ရဆွန်ကရိုက်တာသတင်းဌာနကိုပြောပါတယ်မနေ့ကတနင်္ဂနွေနေ့မှာအမြောက်တွေနဲ့တိုက်ခိုက်တာလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့အစောပိုင်းမှာတော့မျိုးရင်းကိုစတင်ထိုးစစ်ဆင်တာပါဒီမျိုးဟာ IS အဖွဲ့တွေထိ ंछ ုပ်ထားဆဲဖြစ်တဲ့အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဆူးကနေအရှေ့မြောက်ဘက်73ကီလိုမီတာအကွာလောက်မှာရှိပါတယ်အီရတ်ဆူရတပ်ဖွဲ့တွေဟာပက်ရှမာကာတပ်ဖွဲ့တွေနဲ့အတူလူခဲ့တဲ့သတင်းသုံးဖက်ကလေးကစပြီးတော့မိုဆူးမြို့ကိုပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတာပါ ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကစလို့မြို့အတွင်းဘက်ကိုစတင်ထိုးဖောက်လာခဲ့ပေမဲ့မြို့ရင်းလူတွေတိတ်တီးတဲ့နေရာတွေကိုဝင်ရောက်ချိန်မှာတော့တိုက်ခိုက်မှုတွေပိုပြီးတော့အရှက်ယူလာနေတာပါရှင်
။ဂါဒစ်တွေကိုထောက်ခံတဲ့တူရကီနိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီကလွတ်တော်ကနေနှုတ်ထွက်တယ်လို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ပါတီကောင်းဆောင်တဲ့ဥပါဝင်လွှတ်တော်အမတ်၉ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက် HDP ပါတီကအဲ့လိုကြေညာလိုက်တာပါ HDP ပါတီကောင်းဆောင်တဲ့ဦးနဲ့တခြားလွှတ်တော်အမတ်၇ဦးကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့စွဲချက်တွေနဲ့ဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာအတိုင်းဝိုင်းကလည်းတူရကီနိုင်ငံကိုတောက်ကြနေကအပြစ်တင်ရှုတ်ချခဲ့ကြပါတယ် HDP ပါတီဟာမတရားသိမ်းအဖြစ်ကြေညာခံထားရတဲ့ကာဒစ်စတန်အလုံသမားပါတီ PKK ပါတီကိုအထောက်ပံ့နေပေးနေတယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကစွပ်စွဲလိုက်ပါတယ်PKK ပါတီဟာကာဒစ်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ဆယ်စုနှစ်သုံးခုကြာသဘုံထနေခဲ့တဲ့ပါတီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကအမတ်နေရာ59နေရာအနိုင်ရပြီးတူရကီလွတ်တော်တဲ့ကိုတတိယအင်အားအကြီးဆုံးပါတီဖြစ်နေရောက်လာတဲ့ HDP ပါတီကတော့သူတို့အပေါ်စွဲချက်တွေကိုညှင်းဆို့ထားပါတယ်။ဒီဖမ်းဆီးမှုကြောင့်တူရကီနိုင်ငံရဲ့ဒီမိုကရေစီအပေါ်မှာလည်းအနောက်နိုင်ငံတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။တူရကီသမ္မတရေဂျက်တာယီအာရဝန်ကတော့ဥရောပနိုင်ငံတွေဟာတရားမဝင် PKK ပါတီကိုလက်နက်တပ်ဆင်ပြီးတော့အထောက်အကူပေးနေတယ်ဆိုပြီးတော့တနင်္ဂနွေနေ့ကဆွဆွဲလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american ban ကနေတနင်္လာနေ့ညနေခင်းမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားမှာရှင်ရန်ကုန်ကြောက်တရားမြို့နယ်39လမ်းအလဲဘလောက်မှာဗြိတိန်နိုင်ငံသားတဦးအသက်ခံရတာအထက်တန်ရရှိသူတခြားဗြိတိန်နိုင်ငံသားဟာအခင်းဖြစ်ပြီးတော့နောက်တည့်ရက်နိုဝင်ဘာလ9ရက်နေ့ကမြန်မာနိုင်ငံကနေလေဆောင်းနဲ့ပြန်ထွက်သွားတယ်လို့တနင်္ဂနွေနေ့ထုတ်အစိုးရသတင်းစာမှဖော်ပြထားပါတယ်။သေဆုံးသူရောတန်ရရှိသူရောနှစ်ဦးစလုံးဟာ Horizon International School မှာအလုပ်လုပ်နေကြသူတွေဖြစ်တယ်လို့ AFP သတင်းတော်မှဖော်ပြထားပေမဲ့အစိုးရသတင်းစာထဲမှာတော့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူး။သေဆုံးသူဟာအသက်48နှစ်အရွယ် Britain Peter Gary Ferguson ဆိုသူဖြစ်ပြီးတော့တန်တရားရှိသူကတော့အသက်25နှစ်အရွယ် Harris John Italo Binotti ဆိုသူဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။လွေပါလ4ရက်တောက်ကြနေ့မှာပါတီပွဲတစ်ခုကိုအထူးသွားပြီးတော့အပြန်မှာသေဆုံးသူရဲ့နေအိမ်ကိုနှစ်ယောက်တူသွားခဲ့ကြပြီးတဲ့နောက်လွေပါလ6ရက်တနင်္ဂနွေနေ့မနက်ပိုင်းမှာမှဒီ Mr. Ferguson သေဆုံးနေတာကိုသူတို့နှစ်ဦးနဲ့သက်ဆိုင်တဲ့အမျိုးသမီးတွေကတွေ့ခဲ့ကြတဲ့အကြောင်းအစိုးရသတင်းစာမှာရေးသားထားပါတယ်။ဒီမိုရီကမှာအစိုးရအဆက်ဆက်လက်ထက်တွေတော့ကလည်းကြားသားတွေပြည်တွင်းမှာလာရောက်နေထိုင်လွတ်ကင်တာတိတ်ကိုနေလို့ပေမဲ့အခုအခါမှာတော့တဖြည်းဖြည်းချင်းများလာနေပါတယ်။ဒါပေမဲ့လည်းငယ်ကြားသားတွေဆက်ဆက်ပါဝင်တဲ့ရာဇဝတ်မှုတွေကတော့အတော်လေးရှာရှာပါပါဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေးဒီထက်ကပိုပြီးတိုးတက်ကောင်းမွန်စေဖို့အတွက်ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂတဲကနေခွဲထွက်ပြီးသွားတဲ့အထီးစောင့်နေစရာမလိုဘူးလို့အိန္ဒိယနိုင်ငံညူဒေလီမြို့ကိုရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေကိုလည်းဗြိတိန်နိုင်ငံထဲဝင်ထွက်သွားလာရလွယ်ကူအောင်လုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ထရီဇာမေကကတိပြုပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာအိန္ဒိယကျောင်းသူကျောင်းသားတွေဝင်ထွက်သွားလာခွင့်လွယ်ကူစေရေးအတွက်တော့မပါပါဘူး။ဝန်ကြီးချုပ်ထရီဇာမေနဲ့ UK နိုင်ငံတကာကုန်သွယ်ရေးဆိုင်ရာဝန်ကြီး Liam Fox တို့ဟာအိန္ဒိယနိုင်ငံညူဒေလီမြို့ကိုတနင်္ဂနွေနေ့ကနေတုန်းကရောက်ရှိသွားတာဖြစ်ပြီးတော့ UK နိုင်ငံတဝန်းကစီးပွားရေးခေါင်းဆောင်တွေလည်းသူတို့နဲ့အတူလိုက်ပါသွားကြပါတယ်။ဇူလိုင်လကလေးကဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ခဲ့တဲ့ Theresa May ရဲ့အခုအိန္ဒိယနိုင်ငံခီးစဉ်ဟာပထမဦးဆုံးခီးစဉ်လည်းဖြစ်ပါတယ်။ဗြိတိန်အိန္ဒိယဆက်ဆံရေးအလားအလာကောင်းမွန်စေဖို့အတွက်နိုင်ငံခြားဆက်ဆံရေးကိုအကန့်အသတ်မရှိအောင်လှုံ့ဆော်သွားမှာဖြစ်သလိုခီးသွားအိန္ဒိယစီးပွားရေးသမားတွေကိုလည်းမြမြဆန်ဆန်လွယ်လွယ်ကူကူဝင်ထွက်သွားလာလို့ရအောင်နိုင်ငံကူးလက်မှတ်ထိန်းချုပ်တဲ့နေရာကိုလည်းဖယ်ရှားပေးမှာဖြစ်တယ်လို့ဝန်ကြီးချုပ် Theresa May ကပြောပါတယ်။ EU ဖွဲ့တဲကနေ UK ထွက်ခွာမသွားခင်အခွန်လွတ်ကုန်သွယ်ရေးသဘောတူညီချက်တွေရအောင်နီးလန်းရှာဖွေတဲ့အနေနဲ့အိန္ဒိယနဲ့ကုန်သွယ်ရမှာရှိနေတဲ့အတားအဆီးတွေကိုရှင်းချဖို့ကြိုးစားတဲ့အနေနဲ့အိန္ဒိယနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းဝန်ကြီးချုပ် Theresa May ကပြောပါတယ်ခင်ဗျာ။
လူတွေအများပြားသိဆုံးခဲ့ရပြီဖြစ်တဲ့ဖလပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရည်စေဝါတိုက်ဖက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ဦးဆောင်ပြောဆိုခဲ့တဲ့အထက်လွှတ်တော်အမတ်လိုင်လာဂျယ်လီမာကသူမအပေါ်မှာမစ္စတာဒူတာတေကနှုတ်အားဖြင့်တိုက်ခိုက်ပြောဆိုနေတာတွေကိုရပ်တန့်ပေးဖို့တရားရုံးချုပ်ကိုဒီကနေ့တောင်းဆိုလိုက်ပါတယ်။သမ္မတဒူတာတေကဒီလွှတ်တော်အမတ်လိုင်လာဂျယ်လီမာဟာသူမရဲ့ကားဒရိုင်ဘာနဲ့အတူနေထိုင်ဆက်ဆံနေတယ်လို့ဆွဆွဲပြီးညဉ့်ညမ်းတဲ့အမျိုးသမီးတယောက်လို့ပြောထားတာပါ။ တရားမဝင်မှုရေးစေဝါကုန်သွယ်မှုတွေမှာဆက်ဆက်နေသူအဖြစ်နဲ့လည်းမစ္စတာဒူဒါတွေဆွဆွဲထားတဲ့ဒီအထက်လွှတ်တော်အမတ်လီမာကသမရနဲ့သမရရဲ့လူတွေကသူမရဲ့ပုဂ္ဂလိကလူမှုဘဝအကြောင်းအရာတွေကိုလိုက်လံစုံစမ်းပြီးလူလူချာလိုက်ဖြတ်နေတာတွေကိုရပ်တန့်ပေးဖို့တရားရုံးချုပ်ကိုပေးဖို့တဲ့စာထဲမှာဖော်ပြထားတဲ့အကြောင်းပြောပါရယ်ဒီစာကဒီသမရတယောက်အနေနဲ့တရားစွဲဆိုမှုတွေကလေကင်းလွတ်ခွင့်ရထားတဲ့အခြေအနေကိုစိန်ခေါ်လိုက်တာဖြစ်လို့ဖိလစ်ပိုင်နိုင်ငံအတွက်တော့ဆက်သက်မှုတစ်ခုလည်းဖြစ်ပါရယ်မစ္စတာဒူတာတေးကဒီမစ်လီမာနဲ့ပတ်သက်တဲ့တက်သေးထောက်ထားတွေသူ့မှာအခိုင်အမာရှိတယ်လို့ဆိုပြီးတော့ဒီမစ်လီမာဟာကိုကိုကိုတက်သေးတဲ့သူလို့မိကုံးတွေထဲမှာပါထည့်သွင်းပြောခဲ့တာတွေအပါအဝင်သူ့ဘောနှုတ်အဖြစ်တိုက်ခိုက်ဝေဖန်ထားတဲ့အမတန်အသက်ဖိုင်တွေကိုလည်းမစ်လီမာကဒီသူ့ရဲ့စာနဲ့အတူတရားရုံးချုပ်ကိုပေးပို့ထားပါတယ်ရှင
်ကမ္ဘောဒီးယားနိုင်ငံရဲ့တရားရုံးတစ်ခုကအတိုက်ခံအထက်လွှတ်တော်မှတူကို Facebook လူမှုကွန်ရက်မှာတင်လိုက်တာနဲ့ပတ်သက်ပြီးတော့ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်ဒါဟာကမ္ဘောဒီးယားစစ်ရောကအတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းနေတာရဲ့ဥပမာတစ်ခုဖြစ်တယ်လို့လည်းဝေဖန်သူတွေကပြောလိုက်ပါတယ်ကမ္ဘောဒီးယားမျိုးသားပါတီတစ်ခုဖြစ်တဲ့ Cambodia National Rescue Party အဖွဲ့ဝင်ဟောင်ဆော့က1989ခုနှစ်ကကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကြားနယ်စပ်သဘောတူညီမှုစာချုပ်လို့ဆိုတဲ့စာချုပ်ကိုသူက Facebook မှာတင်လိုက်ပြီးတဲ့နောက်သူ့ကို2015မှာဖမ်းဆီးခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကတော့ဒီစာချုပ်ဟာအတုဖြစ်ပြီးတော့ဟောင်ဆော့ဟာနိုင်ငံတော်တစ္ဆာဖောက်မှုကိုကျူးလွန်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေးနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio သာမကပဲ bambi.voanews.com စာမျက်နှာမှာကျွန်တော်တို့တပြိုင်တည်းထဲနားဆင်နေပါတယ်ခင်ဗျာအခုတော့သတင်း American သမရရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပနဲ့နှစ်မှာအထူးသဖြင့်အမေရိကန်သမ္မတလောင်းတွေရဲ့ဦးတည်ချက်မူဝါဒတွေမဲဆွယ်စည်းရုံးတာတွေအပေါ်အားလုံးကအာရုံစိုက်လိရှိပါတယ်ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီကာလကလေးကနောင်တက်လာမဲ့သမ္မတတွေအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါသမ္မတလောင်းတွေမဲဆွယ်စည်းရုံးနေတဲ့တစ်ချိန်တည်းမှာအနံ့ရတဲ့အခါအင်ပီရိုမှာတာဝန်ထမ်းဆောင်ဖို့အခြားအစိုးရအေဂျင်စီတွေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နေသလဲဆိုတာကိုတော့VOA သတင်းတော့ Kader Costress သတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
။ American ပြည်အောင်စုရဲ့သမရသစ်အနေနဲ့တာဝန်စတင်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်တေးကြစွာစီမံဆောင်ရွက်လေရှိတယ်လို့ Georgetown Tech သူက Stephen Wayne ကအခုလိုပြောပါတယ
်။ And the whole idea of the transition is to maintain
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒသစ်တွေကိုအကောင်အထည်ဖော်ဆောင်ရွက်နေစင်မှာပဲ။တည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ။
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချောမွေ့အစဉ်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါရယ
် Presidential transitions they've always been big and complex
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်ရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တရားလှုပ်ဆောင်တဲ့အခါမှာဒါအစိုးရသစ်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ်
သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဂျီရိုနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသစ်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွေ့အမိတွေကိုစစ်စစ်ပေးရပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်ပြန်လည်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့လည်းအလုံးအစင်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုံ့ဆော်ပေးနေတယ်လို့ Stephen Wayne ကပြောပါတယ
် So elections divide but after the election
ရွေးကောက်ပွဲကြောင့်စိတ်ဝမ်းကွဲကြပေမဲ့ပြီးသွားရင်တော့အလုံးဟာအတူတူပါပဲအစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ
်။ချောချောမွေ့မွေ့တာဝန်လွှဲပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လဲပတ်နိုင်မှာဖြစ်တယ်လို့ဝိန်းကပြောပါရယ်
။ Helping the new people take over even if you didn't
ကိုမကြိုက်တဲ့သူကိုမဲမပေးခဲ့သူကသမရဖြစ်လာရင်တော့မှအပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ်။
Republican သမ္မတ George W. Bush ကနေ Democrat သမ္မတ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှဲပြောင်းပေးမှုဟာအကောင်းဆုံးအနေအထားဖြစ်ခဲ့တယ်လို့ဝိန်းကပြောပါရယ်။သမ္မတ Obama နဲ့အဖွဲ့အာဏာလွှဲပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်း Amy Roe ပြောခွင့်ရ George Arnest ကလည်းပြောပါရယ်
။ I think it did reflect a commitment to professionalism.
သမ္မတ Obama အဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲ Democracy စနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
သမ္မတတာဝန်လွှဲပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမ္မတ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။သမ္မတ Kennedy လက်ကျန်ခံရပြီးနောက်သမ္မတ Lyndon Johnson ကတာဝန်လွှဲပြောင်းယူခဲ့ပြီးနောက်ပိုင်းကျင်းပတဲ့ရွေးကောက်ပွဲမှာသူဟာထပ်မံအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမ္မတ Richard Nixon တာဝန်ယူချိန်အထိသမ္မတတာဝန်လွှဲပြောင်းရေးလုပ်ငန်းတွေစနစ်တကျအဆင်ပြေချောမွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ
။ဒါတော့ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။ အခုလိုရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းနှုတ်ဦးရဲ့ဒီဘဝကောက်ကြောင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ဟီလာရီကလင်တန်ဟာဘဝမှာအကျိန်ပေါင်းများစွာသမိုင်းမှတ်တမ်းဝင်ထားသူပါအခုနောက်ဆုံးကတော့အမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာပါပြီဒါပေမဲ့သမ္မတဟောင်းဂရောအထက်လွှတ်တော်မှနိုင်ငံသားရေးဝန်ကြီးဆိုတာတွေကနေသမ္မတကြီးအဖြစ်နောက်ထပ်သမိုင်းမှတ်တိုင်စိုက်ထူနိုင်မှာပါလားလူလူသဘောရစစ်တမ်းนี่အရာတော့သူတို့နှစ်သက်သူတွေရောမနှစ်သက်သူတွေပါရှိနေပါတယ်သူ့ရဲ့ပြိုင်ဘက် Republican သမ္မတအလောင်း Donald Trump ကပါရေကုန်ရေကန်းကြိုးပမ်းသူအဖြစ်သူ့ကိုအတိမတ်ဖြူပြောဆိုထားတဲ့ Hillary Clinton ရဲ့ဘဝကောက်ကြောင်းကို VOA သတင်းတော့ Caroline ကတင်ပြထားတာကိုနှမ်းလောင်ကပြောပြမှာပါ
ကြည့်ခဲ့တဲ့ဇူလိုင်လမှာပဲ Hillary Clinton တယောက်အဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်သမိုင်းမှတ်တိုင်တရစိုက်ထူလိုက်ပြန်ပါတယ
်
သမ္မတလောင်းဖြစ်နေကျွန်မကိုရွေးချယ်လိုက်တာလက်ခံပါရရှင်အသက်69နှစ်အရွယ် Hillary Clinton ဟာသမိုင်းတွင်မဲ့လို့ရသွင်းနေတာသူ့ဘဝကိုရှောက်လန်းခဲ့သူပါ Hillary ဟာ1969ခုနှစ် Wesley College ဘွန်းနင်းတပင်မှာပထမဆုံးမိန့်ခွန်းပြောသူမိန်းကလေးတစ်ဦးဖြစ်ပါတယ်နောက်ယေဥပရေကျောင်းမှာဘီလ်ကလင်တန်နဲ့တွေ့ဆုံလက်ထပ်ပြီးတော့သမီးချယ်ဆီကိုမွေးဖွားခဲ့ပါတယ်1992ခုနှစ်မှာအမေရိကန်သမ္မတအဖြစ်ဘီလ်ကလင်တန်အရွေးခံရပါတယ်အဲ့ဒီကစလို့ဟီလာရီရော့ဒ်ဟမ်ကလင်တန်ဟာသမ္မတကတော်အဖြစ်နဲ့နိုင်ငံရေးလောကထဲမှာတက်တက်ကြွကြွပါဝင်လာခဲ့ပါတယ်ကလင်တန်တို့အကြောင်းဆက်တိုက်တင်ပြခဲ့သူသတင်းထောက်ရွန်ဖာနီယာက
စုံတွဲတွဲအဖြစ်နိုင်ငံရေးမှာသူတို့ရဲ့ရေရှည်အစီအမံကြီးကဘာလဲဆိုတာHillary Clinton တည်ထားသလိုဒါကိုစောင့်ကြည့်နေတာပ
ါဒါပေမဲ့လည်းအင်ဖြူရောမှာအလုတ်တင်အဖြစ်ယာယီတာဝန်ထမ်းဆောင်တဲ့ Monica Lewinsky နဲ့ Bill Clinton တို့ဖောက်ပြန်နေဆိုတော့အငင်းပွားစရာကိစ္စတွေထွက်ပေါ်လာခဲ့ပါတယ်သမ္မတကတော် Hillary Clinton ကိုလည်းတခြားကိစ္စတွေနဲ့စုံစမ်းစစ်ဆေးစရာတွေထွက်ပေါ်လာခဲ့ပြီးသူ့အပေါ်အမေရိကန်ပြည်သူတွေရဲ့ယုံကြည်မှုတွေကင်းမလာတယ်လို့ Georgetown တက္ကသိုလ်ပါမောက်ခ Stephen Waynes ကပြောပါတယ် There are a number
of people who don't သူဟာယူသားပြီးယုံကြည်ထိုက်သူတယောက်မဟုတ်ဘူးလို့လူတော်တော်များများကလက်ခံထားကြတယ်ဗ
ျဒါပေမဲ့လည်း2000ခုနှစ်မှာ New York ရဲ့ပထမဆုံးအမျိုးသမီးအထက်လွှတ်တော်အမအဖြစ် Hillary Clinton အရွေးခံရပါတယ် Iraq စစ်ပွဲကို2003မှာ Hillary မဲပေးထောက်ခံခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးဥပဒေကိုလည်း2000ခုနှစ်မှာထောက်ခံခဲ့တာပ
ါနိုင်ငံသားတယောက်ဖြစ်လာစေမဲ့နေလန်းတွေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကြဲကြဲပြင်းပြင်းပြန်ပြီးပြုပြင်ဖို့လိုပါတယ်
သမ္မတ Obama ကလည်းသူ့ရဲ့ကောက်ပွဲပြိုင်ဖက်ဟောင်း Hillary ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ Hillary ဟာနိုင်ငံပေါင်း၁၂၂နိုင်ငံကိုခရီးဆက်ခဲ့ပြီးခရီးအသွားဆုံးအမေရိကန်တပ်သမားတအုပ်ဖြစ်လာပါတယ်။ဒါပေမဲ့လည်းလီဗျားနိုင်ငံဘန်ဂါဇီမြို့အမေရိကန်တပ်ရုံတက်ခတ်ခံရပြီးအမေရိကန်တပ်အမတ်အပါအဝင်လူ၄ဦးသေဆုံးခဲ့ရတဲ့ကိစ္စမှာ Hillary အပြင်းအထန်ဖိုးနဲ့ခံခဲ့ရတာပါ။2016သမ္မတရွေးကောက်ပွဲမဲဆွဲမှုတွေမှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်အတွင်းကိုယ်ပိုင်ကွန်ပျူတာဆာဗာနဲ့ယုံအီးမေးလ်တွေပို့ခဲ့တာကိုအမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဗဟိုဌာန FBI ကစုံစမ်းတွေ့ခဲ့ပြီးတော့အမှားအယွင်းလုတ်ခဲ့တာမရှိဘူးလို့ဇူလိုင်လမှာဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲကျင်းပဖို့ဆယ်ရက်တာလိုတော့တဲ့အချိန်မှာ FBI အကြီးအကဲ James Comey က Hillary ရဲ့နောက်ထပ် email တွေရှာတွေ့တဲ့အကြောင်းနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့ကြေညာပါတယ်။ဒီကိစ္စကြောင့်ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဆိုတော့ Hillary ရဲ့အဆုံးစွန်ရည်မှန်းချက်ဟာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။တန်းလောင်းတင်ပြခဲ့တာပါ။ Hillary Clinton နိုင်ငံရေးဝန်ကြီးဘဝတော်ကဖြစ်ခဲ့တဲ့ email အရှုပ်တော်ပုံနောက်ဆက်တွဲကိစ္စထပ်ပြီးစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တင်းင်းတွေညနေပိုင်းမှာဒီ FBI ညွှန်ကြားရေးမှူး James Comey က Congress ကိုစာတောင်းပေးပို့ခဲ့ပါတယ်။နောက်ထပ် email တွေကိုစမ်းစစ်တာမှာရာဇဝတ်မှုမကင်းတဲ့လောက်ရရှိတယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ Mr. Comey ရဲ့ဆာမှာဖော်ပြထားပါတယ်။အခုဆက်ပြီးတော့ Republican သမ္မတလောင်း Donald Trump အကြောင်းကိုကြည့်အောင်ပါ။ထင်ရှားတဲ့အစည်းအဝေးလုပ်ငန်းရှင် Donald Trump ဟာသမယိုးကျအခြေအနေအတိုင်းသမ္မတလောင်းဖြစ်လာသူတော့မဟုတ်ပါဘူး။သူဘာကြောင့် Republican Party ရဲ့သမ္မတလောင်းဖြစ်လာတာပါလဲ။ဘယ်လိုဖြစ်လာလဲဆိုတာကို VOA သတင်းတော့ Catherine Gibson ပေးပို့ထားတဲ့သတင်းလွှာကိုတော့ Mackin ဖြူထွေးကတင်ပြမှာဖြစ်ပါတယ်။
ဒီကိစ္စနာက Republican Party ရဲ့တမလောင်းနေရာတရားဝင်အရွေးခံမှုတွေစတင်တဲ့အချိန်မှာအစိုးရရာထူးတာဝန်တခါမှမထမ်းခဲ့ဘူးတဲ့စီးပွားရေးလုပ်ငန်းရှင် Donald Trump ကသူ့တမရအဖြစ်ဝင်ရွေးခံမယ်လို့ကြေညာလိုက်ကြပါ
I am officially running
အမေရိကန်တမရအဖြစ်ကျွန်တော်တရားဝင်အရွေးခံသွားပါမယ်ကြီးမြတ်တဲ့အတိုင်းမျိုးတစ်ခုပြန်ဖြစ်လာအောင်ကျွန်တော်လှုပ်သွားပါမယ
် Trump ဟာနယူးယောက်မြို့ Queens အရက်ကချမ်းသာတဲ့မိသားစုမှာမွေးဖွားကြီးပင်းခဲ့တဲ့သူပါParking Fred ကဩစာအချိန်ဝကြီးမားတဲ့အင်ချမ်းပြည်စီးပွားရေးလုပ်ငန်းရှင်တစ်ယောက်ပါ
His father was very authoritarian.
Doing business in New York requires a very strong
New York ma si bwa yi lo pho so da sait da chan khai mi lo ma imitan sait ba lat ba shi bo lo at ba de tu ga ro de ke New York si bwa yi long gan shin ti yau ba be
Trump atwet aw myin na re shi de lo sou shong da re le ti ti ta ta shi ke ba de ဒီဝါလီခံလိုက်ရတဲ့လောင်ကစားယုံလေးအိမ်ဆံမြေဈေးကွက်ပြက်စီးခဲ့တာတွေကသူ့ရဲ့ကံကြမ္မာကိုဆူဆူဝဝရိုက်ခတ်ခဲ့တာပါလူသိရှင်ကြအိမ်နောက်နှစ်ကျင်းပြက်ခဲ့ပြီးလက်ရှိကတော့၃ကျင်းမြောက်အိမ်နောက်နဲ့ပါ2000ပြည့်လွန်နှစ်တွင်မှာတော့ Trump ဟာလူကြိုက်များတဲ့ reality ရုပ်သံအစီအစဉ်တစ်ခုနဲ့နာမည်ပြန်ပြီးတော့ရလာပါတယ်သမ္မတ Obama ဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားသူမဟုတ်ဘူးလို့အဲ့ဒီချိန်ကပြောဆိုခဲ့ပြီးတော့နိုင်ငံရေးစင်မြင့်မှာသူ့ရဲ့အတန်ကိုလူအများသိအောင်လဲလုပ်နိုင်ခဲ့ပါတယ်ဒါပေမဲ့လက်ရှိရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွင်းမှာတော့ Trump ကအဲ့ဒီကိစ္စဟာသူနဲ့မဆိုင်တော့ဘူးလို့မြင်ထားပါတယ်
Hillary Clinton and her campaign of
Hillary Clinton နဲ့2008ခုနှစ်ကသူမရဲ့မဲဆွယ်လှုပ်ရှားမှုဖွဲ့ကအဲ့ဒီကိစ္စကိုပြန်ဖော်ခဲ့တာပါဒီကိစ္စဟာကျွန်တော်နဲ့မဆိုင်တော့ပါဘူ
း Trump ဟာမဲဆန္ဒရှင်တွေစိုးရိမ်နေတဲ့အကြောင်းအရာတွေကိုသူတို့အကြိုက်ပြောဆိုနိုင်ခဲ့ပြီးပါတီတွင်သမ္မတလောင်းရှင်ပြန်သူ16ယောက်ကိုအနိုင်ယူခဲ့တာပါဒါပေမဲ့လက်တင်နယ်ဝါတွေနဲ့ပတ်သက်ပြီးမှတ်ချက်ပေးရမှာစကားလုံနာတွေလည်းရှိပါတယ
် They're bringing drugs
သူတို့ဟာမူရစေဝါတွေနဲ့ရာဇဝတ်မှုတွေကိုတည်ဆောင်လာတဲ့သူတွေမတိန်ကောင်တွေပါ
Donald J Trump is calling for a total and complete shutdown of Muslims
ဘာဖြစ်နေလဲဆိုတဲ့အခြေအနေကိုသေသေချာချာသိတဲ့အချိန်မတိုင်ခင်အထိအမေရိကန်ပြည်ထောင်စုတွေမွတ်စလင်တွေဝင်ရောက်လို့မရအောင်လုံးဝဟန်တာထားဖို့ Donald Trump ကပြောနေတာပါ
စောကားမော်ကနိုင်တဲ့အမှုချက်တွေရှိပြီးကို့အရှိတ်ထပ်ပို့ပြီးတော့နာမည်ကြီးခဲ့တဲ့စီးပွားရေးလုပ်ငန်းရှင် Trump ကလာမယ့်ရွေးကောက်ပွဲမှာသူ့အနိုင်ရဖို့မျှော်လင့်တယ်လို့ဆိုပြီးသူ့ကိုယ်သူလူကြိုက်များတဲ့နိုင်ငံရေးသမားတယောက်အဖြစ်နဲ့ပြုမူပြောဆိုလာခဲ့ပါတယ
် I am with you I will fight for you
ကျွန်တော်ရှိပါတယ်ခင်ဗျားတို့ဘက်ကနေခင်ဗျားတို့အတွက်ကျွန်တော်အောင်ပွဲခံသွားမယ်လို့ Trump ကမင်းဆွေစည်းဝေးတစ်ခုမှာပြောသွားတာပါရှင
်မာကင်ဖြူတွေပြောပြခဲ့တာပါအခုတော့မြန်မာသတင်းလွှာတစ်ပုဒ်တင်ပြပါမယ်အပြည့်ရဲ့လက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုနောက်ပိုင်းမှာရှောင်လွှဲနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ကော်မတီကရှမ်းပြည်နယ်တွင်းမှာကွင်းစင်ပြီးအချက်အလက်တွေစုဆောင်းရှာဖွေခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒေသတွင်းကလူထုတွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေကိုအခုတော့ပြန်လည်စီစစ်နေပြီးဒီလအတွင်းမှာပဲတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းတွေပြည်သူတွေကိုတင်ပြနိုင်ဖို့မျှော်လင့်ထားပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီ GMCU ကမြန်မာတပ်မတော်နဲ့အပြစ်ရရှမ်းပြည်တောင်ပိုင်းလက်နက်ကင်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေရဲ့အကြောင်းရင်းကိုသတင်းတစ်ပတ်ကြာရှမ်းပြည်နယ်တွင်မှာခွင်းဆင်းပြီးတော့အချက်အလက်ခောက်ယူခဲ့တာဖြစ်ပါတယ်။အခုတော့ခောက်ယူရရှိထားတဲ့အချက်အလက်တွေကိုပြန်ပြီးတော့စီစစ်ပြီးအစီရင်ခံစာထုတ်ပြန်မယ်လို့ GMCU အဖွဲ့ကဒေါက်တာမင်းစောဦးကပြောပါတယ်
။ဒီကြားတော့ကျွန်တော်တို့ကတော့ဒီဖြစ်စဉ်မှာပါတဲ့သူတွေပေါ့နော်နှစ်ဖက်လုံးကပါဝင်တဲ့သူတွေပါဝင်တဲ့ပြည်သူလူထုတွေရပ်သားတွေပေါ့နော်နောက်ပြီးတော့ဒီရမီရဖအာဒီအာယောလူကြီးစသဖြင့်ပေါ့သူတို့တွေမင်းများနေတဲ့ဟာလည်းရှိပါတယ်အဲနောက်ပြီးတော့ဒီအဲဒီဖြစ်စဉ်ဖြစ်တဲ့ဒေသတွေမှာလည်းဒီ GMC ဆိုတော့ဘာလဲ GMC ဘာလို့လဲ NCE ဆိုတော့ဘာလဲ NCE ရအနေနဲ့လူထုကိုအခါကိုပြီးသားတဲ့ဟာဒီပါလဲစတဲ့အချက်တွေလည်းလူထုရှင်းပြခဲ့ပါတယ်အဲအဓိကတော့ဒီလိုမျိုးဖြစ်စဉ်တွေနောက်မှထမဖြစ်အောင်ပေါ့နော်တန်တဲ့လုံးဝိုင်းဝန်းပြီးတော့ညီနိုင်ကြီးဆောင်ရွက်နိုင်အောင်ဒီရေးချက်နဲ့ကျွန်တော်လုပ်ခဲ့တာဖြစ်ပါတော့အမို့အဓိကတော့ဖြစ်တဲ့ဖြစ်စဉ်ကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးခြားထဲမှာဟိုသူသူတွေကဟုဖြစ်တဲ့ဖြစ်စဉ်ကနေတတ်မတော်နဲ့ RCS ကြားမှာဖြစ်တဲ့ဖြစ်စဉ်မျိုးလို့တောင်းအဲ့သူတို့နဲ့သက်ဆိုင်တဲ့နှစ်ဖွဲ့ကိုပဲကျွန်တော်တို့မေးတာများလားရှိပါ
ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီကတနင်္ဂနွေလအပြစ်ခတ်ရစဲရေးစာချုပ် NCA ပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာဖွဲ့စည်းထားတာဖြစ်ပြီးအပြစ်ရလက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုရှောင်ရှားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ
်။အဓိကကတော့နောက်ကိုပေါ်တော့ဒီလိုမျိုးကြည့်ပြမှုမဖြစ်အောင်ဘယ်လိုမျိုးလုပ်ပြင်လဲဆိုတဲ့ဟာကိုနှစ်ဖက်အနေနဲ့ညီနိုင်ပြီးလုပ်ရမယ့်ဟာကိုကျွန်တော်အဓိကထားပြီးရည်မှန်းတာပါ။ဟိုကျွန်တော်တို့ GMC ရဲ့လုပ်ပိုင်ခွင့်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးတွေနဲ့ပတ်သက်ပြီးတော့ပဲကျွန်တော်လုပ်ပိုင်ခွင့်ရှိတယ်။ NC လက်မှတ်မထိုးတဲ့အဖွဲ့ကြီးကြတော့ကျွန်တော်လုပ်ပိုင်ခွင့်မရှိဘူး။မရှိတော့အခုနပြောတဲ့ကိစ္စမျိုးဆိုလို့ရှိရင်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကပြန်မှာဖြစ်တယ်နော်။ဒါကြတော့ကျွန်တော်တို့ ွားပြီးတော့ဒါဆောင်ရွက်လို့မရဘူ
းပြစ်ခတ်တိုက်ခိုက်မှုရဆေးရေးပူရဲစောင့်ကြည့်ရေးကော်မတီရဲ့ဆောင်ရွက်ချက်ကိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘက်နှစ်ဖက်စလုံးကလက်ခံနိုင်ခြင်းနဲ့ပတ်သက်ပြီးလဲဒေါက်တာမင်းစောဦးကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ GMC ရဲ့လုပ်ငန်းကအဓိက NCO အကောင့်တွေပေါ်ဖို့ဖြစ်တယ်နော်NCU အကောင့်တွေပေါ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်လုပ်ထားတယ်အဲအဲ့ဒီအကောင့်တွေပေါ်တဲ့အခါမှာလေဒီဒီအစိုးရဘက်ကကျမတော်ဒီ EU ပေါ့နော်ဒီတိုင်းမှာလည်းကအဖွဲ့ကြီးတွေပြီးတော့အရပ်သားတွေကကိုယ်စားလှယ်တွေချုပ်ပေါင်းပြီးတော့ကျွန်တော်တို့လုပ်ထားတာဖြစ်ပါတယ်လုပ်တဲ့အခါမှာလေကျွန်တော်တို့ကဥပမာဆိုပါဆိုစစ်စစ်တီပြီးအဖွဲ့ကိုလုပ်မယ်ဆိုရင်မလုပ်ခင်ကတည်းကစစ်စစ်တီပြီးဘယ်လိုဖွဲ့ရမလဲဖွဲ့ပြီးရင်အောက်ချင်မှာဘယ်လိုလုပ်ငန်းတွေလုပ်ရမလဲဆိုတာတွေကအခုကြိုတင်ပြီးတော့ကျွန်တော်တို့သဘောတူညီမှုယူပါတယ်အဲ့တော့ဒီလိုတဘောကဟိုကျွန်တော်တို့လုပ်တဲ့လုပ်ငန်းစဉ်အဆင့်နိုင်အဆင့်နိုင်မှာကဟိုညှိနှိုင်းပြီးတော့လုပ်ရတာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ဒီဟိုဒီ verification တင်ပေါ့နော်ဒီ CC ID ကြီးအဖွဲ့ကိုလုပ်တဲ့အခါမှာရောအကောင့်တွေအဖွဲ့တဲ့အခါမှာရောအကုန်ညှိနှိုင်းပြီးလုပ်ရကြတာဖြစ်ပါတယ်။
GMCU ကရှမ်းပြည်နယ်အတွင်းတွင်ဆင်ကောက်ယူခဲ့တဲ့တိုက်ပွဲဆိုင်ရာအခြေခံအချက်အလက်တွေကိုတော့စစ်ဆေးရေးအဖွဲ့ကသတင်းနှစ်ပတ်လောက်အချင်းယူစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်တယ်လို့လည်းဒေါက်တာမင်းစောဦးကပြောပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။မတ်တင်ဂီတာတင်ပြခဲ့တာပါ။ကျွန်တော်တို့မန္တလေးဖြစ်ည VOA တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာပြည်သက်တွေရဲ့အမြင်တွေကိုဆွေးနွေးတင်ဆက်သွားဖို့လည်းရှိပါတယ်ခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြာခင်မှာအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
။မနေ့ကအင်္ဂါနေ့ဒီအမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့ပါနဲ့အများသမ္မတလောင်းတွေဖြစ်ကြတဲ့ Donald Trump နဲ့ Hillary Clinton တို့နှစ်ဦးအားဒီနောက်ဆုံးနေ့အကြိမ်နဲ့မဲဆွဲစည်းရုံးနေကြသလိုပဲ Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကဒီအလုတ် email တွေကိုကိုပိုင် email စာပါသုံးခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးတာတွေနဲ့ပတ်သက်လို့တော့ရှာဖွေတွေ့ရှိချက်တွေကိုဒီ Federal အစိုးရစုံစမ်းစစ်ဆေးရေး Bureau FBI ညွှန်ကြားရေးမှူး James Comey က Congress တော်ကိုတနင်္ဂနွေနေ့ကတင်သွင်းခဲ့ပါတယ်ဒီနောက်ဆုံးဆက်စစ်လေလာချက်တွေအရ Mrs. Clinton အနေနဲ့ပြစ်မှုမြောက်တဲ့လုံဆောင်ချက်ဘာမှမရှိခဲ့ဘူးဆိုတဲ့အရင်ကဆုံးဖြတ်ချက်အတိုင်းပဲအခုဒီချိန်မှာလည်းအလားတူကောက်ချက်ချခဲ့တယ်ဆိုတာကို Mr. Comey ကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ရဲ့လေကြောင်းပစ်ကူစစ်ရေးအကြံပေးမှုတွေရထားတဲ့ဆီးရီးယားနိုင်ငံကဒီ CAT တပ်ဖွဲ့တွေဟာ IS Islamic စစ်သွေးကြွတွေရဲ့အမဂန်နေပြီးရက္ခာမြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္ဂနွေနေ့ကစပြီးတော့စတင်ထိုးစစ်ဆင်နေပါတယ်။ IS တွေအတွက်ဒီဆီးရီးယားနိုင်ငံမြောက်ပိုင်းကရကာမျိုးကို IS တွေလက်ထက်ကနေပြီးတော့ဒီ2000 IS တွေကဒီ2014ခုနှစ်မှာတည်ယူခဲ့ပြီးတော့သူတို့ရဲ့အဓိကဗဟိုဌာနချုပ်အဖြစ်နဲ့သတ်မှတ်ခဲ့တာပါ။ Syria Democratic Air Su SDF ကဒီစစ်စီရေးကိုတနည်းခုနှစ်နေမှာစတင်တယ်ဆိုပြီးတော့ကြေညာလိုက်ကြပါရှင်။ရန်ကုန်ကြောက်တရားမျိုးနယ်39လက်အလဲဘလော့မှာဗြိတိန်နိုင်ငံသားတို့အသက်ခံရမှုအတွက်တန်တရားရှိသူတခြားဗြိတိန်နိုင်ငံသားဟာအခင်းဖြစ်ပြီးတော့နောက်တစ်ရက်နိုဝင်ဘာလ5ရက်နေ့ကဒီမှာငါကနေလေကြောင်းနဲ့ပြန်ပြီးတော့ထွက်ခွာသွားတယ်လို့တနင်္ဂနွေနေ့ထုတ်အစိုးရသတင်းစာမှဖော်ပြထားပါတယ်။တေဆုံးသူရောတန်တရားရှိသူရောတဦးစလုံးဟာ Horizon International School မှာအလုပ်လုပ်နေကြသူတွေဖြစ်တယ်လို့ AFP သတင်းတပုတ်မှဖော်ပြထားပေမဲ့အစိုးရသတင်းစာထဲမှာတော့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူးရှင်။အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေးဒီထက်မကပိုပြီးတော့တိုးတက်ကောင်းမှုစေဖို့အတွက်ဗြိတိန်နိုင်ငံနေနဲ့ဥရောပသမဂ္ဂထဲကနေထွက်ခွာသွားပြီးတဲ့အထိစောင့်နေစရာမလိုဘူးလို့အိန္ဒိယနိုင်ငံ New Delhi မြို့ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါ့ပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေကိုလည်းဗြိတိန်နိုင်ငံထဲဝင်ရောက်သွားလာရလွယ်ကူအောင်လှုံ့ဆော်ပေးမယ်လို့ဝန်ကြီးချုပ်ကကတိပေးပြောခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရင်မှုကမတ်ဆွမ်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ထိလိုင်းနိုမီတာ 16.25 ရိုးအနေနဲ့တင်ဆက်ခဲ့တာပါ။ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.